American ဘဟုအစိုးရထောက်လှမ်းရေးဘျူရို FBI အကြီးကဲ Christopher Wray ရဲ့လှုပ်ဆောင်ချက်တွေအတွက်သူယုံကြည်မှုရှိတဲ့အတွက် Wray ကိုဒီရာထူးမှာပဲဆက်လက်ထမ်းဆောင်ဖို့သမ္မတအစ်ဂျိုးဘိုင်ဒန်ကပန်ကြားလိုက်ကြောင်းသမ္မတအင်ဗျူကခြေသပရင်းနေမှာပြောပါတယ်သူ့ကို Republican သမ္မတဟောင်း Donald Trump ကဒီရာထူးမှာခန့်ခဲတာဖြစ်ပေမဲ့ November 3ရက်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုတဲ့ပြောကြားချက်ကိုလက်မခံတဲ့အတွက် Trump ရဲ့အမျက်ထွက်မှုကိုမကြာခဏခံရသူဖြစ်ပါတယ် FBI အကြီးအကဲရာထူးဟာ၁၀နှစ်သက်တမ်းရှိတဲ့အတွက် Ray အတွက်ဒီတာဝန်ကိုဆက်ပြီးထမ်းဆောင်ဖို့နောက်ထပ်6နှစ်ကြာနေသေးတာပါသမ္မတအင်ဗျူပြောခွင့်ရ Jen Psaki ကသမ္မတဘိုင်ဒန်အနေနဲ့ဒီယာရူးမှာသူ့ကိုဆက်ထားဖို့ဆန္ဒရှိကြောင်း Twitter မှာအတည်ပြုပါတယ်။ Ray ကို FBI အကြီးအကဲဖြစ်နေဆက်ပြီးထားတာအတွက် Trump ရဲ့ထောက်လှမ်းရေးကိစ္စရဲ့ဂိုင်တွင်မှုတွေကိုဝေဖန်လို့ရှိတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကကြိုဆိုလိုက်ပါတယ်။ဒါအပြင် January 6ရက်လွှတ်တော်မှာအတင်းဝင်ရောက်စီးနှင်းခံရတာအတွက်ထောက်လှမ်းရေးနဲ့လုံခြုံမှုဆန္ဒပြက်ကွက်မှုတွေကိုဆန့်ကျင်ရမှာ Ray နဲ့အတူလက်တွဲဖို့လှုံ့ဆော်ဖို့ရှိကြောင်းလည်းပြောပါတယ်။